ဂျပန်နိုင်ငံကို9ရက်ကြာချစ်ကြည်ကြီးထွက်နေတဲ့နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာဒီကနေ့နိုဝင်ဘာလ3ရက်မှာဂျပန်နိုင်ငံသားရေးဝန်ကြီးနဲ့တိုကျိုမြို့မှာတွေ့ဆုံဆွေးနွေးခဲ့သလိုဒေါအောင်ဆန်းစုကြည်တချိန်ကသုတေသနလုပ်ခဲ့တဲ့ကျိုတိုတက္ကသိုလ်ကချီးမြှင့်တဲ့ဂုဏ်သူးဆောင်ပါရဂူဘွဲ့ကိုလည်းလက်ခံရယူခဲ့ပါတယ်။အကြောင်းစုံကိုကိုညာဝင်းအောင်ကစူးစီးတင်ပြပေးထားပါတယ်ရှင်
။ဒေါအောင်ဆန်းစုကြည်ရဲ့ဂျပန်နိုင်ငံချစ်ကြည်ရေးခီးစဉ်3ရက်မြောက်နေ့ဖြစ်တဲ့ဒီကနေ့ကြာသပတေးနေ့မှာတော့ဂျပန်နိုင်ငံသားဝန်ကြီးဖူမီအိုခီရှိဒါနဲ့တိုကျိုမြို့မှာတွေ့ဆုံစဉ်မြန်မာနိုင်ငံကတိုင်းရင်းသားလက်နက်ကိုင်ပဋိပက္ခကိုအဆုံးသတ်စေရေးအတွက်ဂျပန်မြန်မာနှစ်နိုင်ငံပူးပေါင်းဆောင်ရွက်သွားဖို့သဘောတူညီခဲ့ကြပါတယ်။မြန်မာနိုင်ငံဟာဂျပန်အတွက်ရေးပါတဲ့မိဖက်နိုင်ငံဖြစ်တယ်လို့အဲ့ဒီတွေ့ဆုံပွဲမှာဂျပန်နိုင်ငံသားဝန်ကြီးခီရှိဒါကပြောခဲ့ပါတယ
်။အဲ့တော့မြန်မာကမီရှူကအဲဒီကျွန်းတိကျင်းဖို့လို့ရှိရတယ်။ဒီကိုရှိတာကျွန်းတိကျင်းတဲ့ကိုအကျိုးယူစရ
မြန်မာနိုင်ငံရဲ့ဒီမိုကရေစီစံတန်ဖိုးတွေအခြေခံလူ့အခွင့်အရေးနဲ့တရားဥပဒေစိုးမိုးရေးတွေနဲ့ပတ်သက်ပြီးကျွန်တော်တို့လည်းမျှဝေခံစားနေရတာကြောင့်မြန်မာနိုင်ငံဟာဂျပန်အတွက်အရေးပါတဲ့မိတ်ဖက်နိုင်ငံဖြစ်ပါတယ်ဂျပန်ရဲ့အစိုးရဘက်ကရောပုဂ္ဂလိကဘက်ကပါမြန်မာနိုင်ငံကိုထောက်ပံ့ကူညီသွားဖို့စံနာရှိပါတယ်လို့မစ္စတာခီရှိဒါပြောသွားတာပါဂျပန်မြန်မာနိုင်ငံသားရေးဝန်ကြီးနှုတ်ဦးတို့ဟာမတီးမငြိမ်ဖြစ်နေတဲ့ရခိုင်ဒေသအရေးကိုလည်းဆွေးနွေးခဲ့ကြပါတယ်ဒေါအောင်ဆန်းစုကြည်ကတော့မောင်တော်အကျန်းဖက်တိုက်ခိုက်မှုကိုတရားဥပဒေစိုးမိုးရေးအခြေခံနဲ့ကင်တွယ်ဆောင်ရွက်နေကြောင်းပြောဆိုပါရယ်ဂျပန်နိုင်ငံသားရေးဝန်ကြီးကတော့ဘယ်လိုအကျန်းဖက်မှုပုံစံမျိုးကိုမှလက်မခံနိုင်ကြောင်းပြောဆိုခဲ့ပြီးရခိုင်ပြည်နယ်တည်ငြိမ်အေးချမ်းရေးမြန်မာအစိုးရရဲ့လှုပ်ဆောင်ချက်တွေကိုကြိုးဆိုကြောင်းပြောဆိုပါရယ်ဒါအပြင်ရခိုင်ပြည်သူတွေသွားရေးလာရေးအဆင်ပြေစေဖို့နဲ့ဒေသဖွံ့ဖြိုးတိုးတက်မှုအထောက်အကူဖြစ်စေဖို့ဂျပန်နိုင်ငံကသင်္ဘောအဟောင်း20နဲ့အသစ်တစ်စင်းပေးအပ်ခဲ့ပါရယ်ကြာသပတေးနေ့မနေ့ပိုင်းဂျပန်နိုင်ငံသားကြီးဝန်ကြီးနဲ့တွေ့ဆုံခဲ့တဲ့ဒေါအောင်ဆန်းစုကြည်ဟာမွန်းလွဲပိုင်းမှာတော့ဂျပန်နိုင်ငံရဲ့မြို့တော်ဟောင်းကျိုတိုမှာရှိတဲ့ကျိုတိုတက္ကသိုလ်ကချီးမြှင့်တဲ့ဂုဏ်သူးဆောင်ဘာရဂူဘွဲ့ကိုလက်ခံရယူခဲ့ပါတယ်။ကျိုတိုတက္ကသိုလ်ကဘာကြောင့်ဂုဏ်ပြုရသလဲဆိုတာနဲ့ပတ်သက်လို့ဂုဏ်သူးဆောင်ဘာရဂူဘွဲ့ချီးမြှင့်တဲ့အခမ်းအနားကိုကိုယ်တိုင်တက်ရောက်ခဲ့တဲ့မြန်မာပညာတော်သင်ကျောင်းသားဦးမျိုးမင်းဝင်းကအခုလိုပြောပါတယ
်။ခုဆိုလို့ရှိရင်ဒေါအောင်ဆန်းစုကြည်ကဒီလူ့အဖွဲ့အစည်းအပြင်မှာရှိနေတဲ့လူတွေရဲ့ဒီအခွင့်အရေးတွေဒီဒီမိုကရေစီနဲ့ပတ်သက်ပြီးကြိုးပမ်းခဲ့တာတွေကဆောင်းရံမှန်ဖြစ်တာဒီတက္ကသိုလ်ပေါ်မှာလည်းဒီဒေါက်တာဆူကြီးရဲ့ကြိုးပမ်းမှုတွေကအများကြီးလူငယ်တွေပေါ်မှာတက်ရောက်မှုရှိနေပေါ့လေတက်ရောက်မှုရှိတော့ကြတော့ဒီကျိုးတက္ကသိုလ်အနေနဲ့ခါတိုင်းဆိုရင်တိတ်တန့်ဆိုင်ရာစုတွေပဲတက္ကသိုလ်ကပေးခဲ့ရတဲ့အနေအထားအနေဒီနေ့ကြတော့ဒီနေ့မှာဒေါက်တာဆူကြီးနဲ့ပတ်သက်ပြီးဒီဒါဒါတိတ်တန့်ပညာရေးဆိုင်ရာအကယ်ဒမီပိုင်းဆိုင်ရာမဟုတ်ဘူးပေါ့လေပညာရေးပိုင်းဆိုင်ရာမဟုတ်ပေမဲ့လို့ဒီဟာကိုဒီနေ့မှာပေးဖို့ဆုံးဖြတ်ချက်ချလိုက်ပြီးတော့ဒေါက်တာဆူကြီးနဲ့သူတို့ဆက်သွယ်ပြီးတော့မှဒါမြင်းမြန်ပြီးတော့မှဒါဒေါက်ဆန်သူကြီးကလည်းသူကမေးတယ်ပေါ့လေဒါအကယ်ဒမီနဲ့ပတ်သက်ပြီးတော့ပြေးနေကြဟာဟိုဒီမျိုးပေးတာရောအကြောင်းရဲ့စီမစီကန်ရတာအစင်ဟိုဘယ်လိုပြောမလဲဒါရောကြီးတွေဖြစ်လာပါ냐မေးပြီးတော့မှအကြောင်းကလည်းဒါတွေကသက်ဆိုင်တယ်ဆိုတဲ့အကြောင်းပေါ့လေဒီ science of policy နဲ့ဒီ science of ဒီ peace ပေါ့လေဒါလည်း science တမျိုးပါပဲဆိုပြီးတော့ဒါသိပ္ပံပညာတမျိုးပါပဲဆိုပြီးတော့ဒါဒေါက်ဆန်သူကြီးကိုကွန်ပျူတာဒေါက်တာဘွဲ့အနေနဲ့ပေးရပ
ါဦးမျိုးမင်းဝင်းဟာဓာတု engineer ဘာသာရပ်အတွက်ပါတကူဘွဲ့ယူဖို့ကျိုတိုတက္ကသိုလ်မှာတက်ရောက်နေတဲ့မြန်မာပညာတော်သင်ကျောင်းသားဖြစ်ပါတယ်ကျိုတိုတက္ကသိုလ်မှာပညာတော်သင်မြန်မာကျောင်းသား40နီးပါးရှိပြီးဒီကျောင်းသားတွေကိုဒေါအောင်ဆန်းစုကြည်မှာကြားခဲ့တာနဲ့ပတ်သက်လို့ဦးမျိုးမင်းဝင်းကအခုလိုပြောပါတယ
်ဒီကအမျိုးစုဒီကြောသွားတာကတော့ပေါ့လေဒီကဒီနိုင်ငံသားကိုပညာတော်သင်တွေအများကြီးလွတ်တာနဲ့ပတ်သက်ပြီးဒီပြောတာပညာတော်သင်တွေအများကြီးလွတ်တယ်ဆိုတဲ့နေရာမှာအဓိကကကိုမြန်မာပြည်ကလာတယ်ဆိုတာကိုလည်းရဲဝန်အကုန်ယူပြီးတော့ပြောရဲဖို့နောက်ခုကဟိုကိုယ့်ရဲ့ဒီဟိုဟိုအားနေတဲ့စနစ်ကိုလည်းအမှန်တိုင်းကြည့်ပြီးတော့ဒီအားနေတယ်ဆိုတဲ့နေရာအားနေတယ်ဆိုပြီးတော့လက်မျိုးထိုးအပြစ်တင်ဖို့ဆိုတဲ့ပုံစံမျိုးမဟုတ်ဘူးဆိုတဲ့အကြောင်းလည်းပြောတယ်။နောက်ပြီးတော့ဒီဒီမှာအခွင့်အလမ်းယာတုံးတွေကိုအရမီယူပြီးတော့ဒီတန်းပြည်အတွက်ဒီကောင်းချင်းတွေကိုတည်ဆောင်ပေးခဲ့ဖို့ဆိုတဲ့ဟာတော့အဓိကတော့အမေစုရဲ့ကိုယ်တိုင်ကျွန်တော်တို့အဲ့အလေးပဲအမေစုကြီးကမြန်မာလူလေးကြားခွင့်ရခဲ့တာပေါ့လေ။ဒီနေ့ကတော့အင်္ဂလိပ်လို discuss လုပ်တာဆိုတော့အမေစုရဲ့ဆုံးမစကားကတော့အဲ့အလေးကိုတော့ကျွန်တော် share ချင်လို့ပါခင်ဗျာ။
ဒေါက်ဆန်းစီကြီးဟာ1985ခုနှစ်တုန်းကကျိုတိုတက္ကသိုလ်မှာဘိုးကျော်အောင်ဆန်းရဲ့လွတ်လပ်ရေးကြိုးပမ်းမှုအကြောင်းသူတေသနာစာရန်ပြုစုခဲ့တာဖြစ်ပါတယ်။မနက်ဖြန်တောက်ကြနေမှာတော့ဒေါက်ဆန်းစီကြီးဟာသူ့ရဲ့ဂျပန်ခီးစဉ်နဲ့ပတ်သက်လို့တိုကျိုမြို့မှာရှိတဲ့ဂျပန်သတင်းတောက်များအသင်းမှာသတင်းစာရှင်းလင်းပွဲပြုလုပ်မှာဖြစ်ပါတယ်ခင်ဗျာ။